လက်နက်ဆွဲကင်ပြည်ပခါတွေပေါ်မှာပတ်သက်နေကြတဲ့အုပ်စုတွေအားလုံးနိုင်ငံတကာဥပဒေတွေကိုလိုက်နာပြီးတော့အရတားတွေကိုအကာအကွယ်ပေးရေးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲဖော်ဖို့ကြိုးပမ်းနေတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးကပြောကြားလိုက်ပါတယ်။ဒါအပြင်တိုက်ပွဲတွေကြားမှာပိတ်မိနေသူတွေရဲ့လုံခြုံရေးအတွက်အထူးတိုးမြှင့်လှုပ်ဆောင်ပေးမယ်လို့လည်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အင်္ဂါနေ့အစည်းအဝေးပေါ်မှာကတိပေးလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ။
လင်းနေကင်ပဋိပက္ခတွေအတွင်းအရတားတွေကိုအကာအကွယ်ပေးဖို့အတွက်ပဋိပက္ခဖြစ်ပွားရမှာပါဝင်တဲ့နိုင်ငံအစိုးရတွေအစိုးရနဲ့မပတ်သက်တဲ့အဖွဲ့အစည်းတွေလိုက်နာဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီက2016မှာဆုံးဖြတ်ချက်အမှတ်2286ကိုချမှတ်ခဲ့ပါတယ်။လင်းနေကင်ပဋိပက္ခတွေမှာပါဝင်နေသူတိုင်းနိုင်ငံတကာဥပဒေကိုလေးစားဖို့တိုက်ပွဲဖြစ်ပွားရာဒေသတွေကိုဆေးနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေဘေးကင်းကင်းနဲ့တွားရောက်ခွင့်ပေးဖို့ဆင်းနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေအပေါ်မှာအကြမ်းဖက်မှုတွေမရှိစေဖို့အတွက်အကာအကွယ်ပေးရမှာဖြစ်တယ်လို့နာမကျန်းဒဏ်ရာရသူတွေအတွက်ပါတစ်ဆက်တည်းလက်တွေ့ကြတဲ့အကာအကွယ်တွေပေးဖို့ပါဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီလိုကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲပို့ဖို့အတွက်မြန်မာနိုင်ငံကကြိုးပမ်းနေကြောင်းနဲ့အောင်မြင်မှုရဖို့အတွက်အားထုတ်နေကြောင်းအင်ကာနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအသံကြီးဦးဟောက်သူစွမ်းကပြောပါတယ်။
The greatest national endeavor of Myanmar today is to forge a lasting peace and putting an end to 7 decades of armed conflicts, which has wrought
ဒီကနေ့မြန်မာနိုင်ငံရဲ့အကြီးအမားဆုံးအာထုံမှုကတော့နှစ်ပေါင်း80ကြာဖြစ်ပွားခဲ့တဲ့လက်နက်ကင်တိုက်ခိုက်မှုတွေအပြတ်အဆုံးသတ်ပြီးရေရှည်ညီညာရအောင်လှုပ်ဆောင်နေတာပဲဖြစ်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးရပြည်ကြီးကဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူတွေဒုက္ခအတော်ခံစားကြရတာပါ။ညီညာရေးတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးမရှိရင်ပြည်သူအလုံးအတွက်လုံခြုံမှုလွတ်လပ်မှုနဲ့တိုးတက်မှုစီစဉ်ဖို့အမတ်ခံမဲ့စစ်မှန်တဲ့ဒီမိုကရေစီနီးကျဖက်ဒရယ်ပြည်ထောင်စုတူထောင်ဖို့ဤမှန်ချက်ပန်းနိုင်ကိုရှောက်လှမ်းနိုင်မှာမဟုတ်ပါဘူး။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NCA တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဆဲရေးစာချုပ်ချုပ်ဆိုဖို့ကြိုးစားခဲ့ပါတယ်။အဖွဲ့ပေါင်း20လောက်တည်းကအခုဆိုရင်အဖွဲ့10ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့ပြီပါပြီ။ကျန်တဲ့အဖွဲ့တွေပါလာဖို့လည်းဆက်လက်ကြိုးစားနေပါတယ်
။ဒီလိုလှုပ်ဆောင်ရမှာတိုက်ပွဲတွေဖြစ်ပေါ်ရတဲ့အခြေခံအကြောင်းရင်းတွေအတွက်ရေရှည်ဖြည့်ရှင်းနိုင်ဖို့နိုင်ငံရေးအရာဆွေးနွေးမှုတွေလုပ်ပြီးအဖြေရှားနိုင်အောင်2016ခရဲကစပြီး27ရာစုပင်လုံညီလာခံကိုကျင်းပခဲ့ကြောင်းနဲ့အခုဆို2ကြိမ်ကျင်းပပြီးပြီဖြစ်တယ်လို့တတိယကြိမ်ကျင်းပနိုင်အောင်လဲကြိုးစားနေပါတယ်လို့လုံခြုံရေးကောင်စီကိုတင်ပြခဲ့တာပါဒါအပြင်ပဋိပက္ခတွေကြားရောက်နေသူတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးလဲတာဝန်ကြီးကအခုလိုကတိပေးခဲ့ပါတယ
် I would like to conclude by reassuring that Myanmar will continue its efforts to enhancing safety of the vulnerable people caught in conflict.
တိုက်ပွဲတွေကြားပိတ်မိနေတဲ့အကူရမဲ့ပြည်သူရဲ့လုံခြုံရေးပိုကောင်းမွန်လာစေဖို့မြန်မာနိုင်ငံကဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းမိကုံးချုပ်အနေနဲ့ထပ်ပြီးအမှတ်ခံပြောကြားလိုပါတယ်။ကမ္ဘာတစ်လွှာကမိတ်ဆွေတွေနဲ့ကုလသမဂ္ဂကမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်အတွက်ပံ့ပိုးကူညီနေတာကိုအထူးကျေးဇူးတင်ကြောင်းပြောပြစီ။ဒါအပြင်တိုက်ပွဲတွေကြောင်းပြည်သူတွေနောက်ထပ်မခံစားရအောင်မြန်မာနိုင်ငံမှာရေရှည်ညီညာရေးရဖို့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
ဒါပေမဲ့မြန်မာနိုင်ငံတွင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာတကြော့ပြန်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်အများအပြားတောတောင်တွေထဲမှာပိတ်မိနေကြဆဲဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မှာလည်း TNLA တအောင်ပလောင်တပ်ဖွဲ့တွေနဲ့မြန်မာစစ်အတပ်ဖွဲ့တွေကြားအခုတလောဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းတေဆုံးထဏ်ရန်ရမှုတွေရှိနေတယ်လို့တရုတ်နိုင်ငံဘက်ခြမ်းကိုကြားရောက်ခဲ့တဲ့ဒုံးကျည်တွေနဲ့တနက်ကြီးစံတွေကြောင့်တရုတ်နိုင်ငံသား3ဦးပါတေဆုံးခဲ့ရတာပါ။ဒါအပြင်တရုတ်နိုင်ငံဘက်ကိုထွက်ပြေးလာသူကလည်း300ကျော်လောက်ရှိနေတာမို့တိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့အတွက်တရုတ်အစိုးရကတောင်းဆိုခဲ့ပါတယ်။ဒုံဂျုံရင်ကောင်စီဆွေးနွေးပွဲမှာတော့ကုလသမဂ္ဂရဲ့တရုတ်နိုင်ငံဆိုင်ရာတာဝန်ကြီးကလက်နက်ကင်တိုက်ပွဲတွေမှာအစိုးရကအရက်သားတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ပြောကြားခဲ့ပါတယ်
။ Governments have the primary responsibility for protecting their civilians.The international community can provide constructive assistance.
ရဲ့အရက်သားတွေကိုအကာအကွယ်ပေးဖို့အတွက်အဓိကတာဝန်ရှိပါတယ်။နိုင်ငံတကာလူ့ဖွဲ့စည်းကပြည်သူဘောဆောင်တဲ့အထောက်ကူကိုပေးနိုင်ပေမဲ့သက်ဆိုင်ရာနိုင်ငံရဲ့အစိုးရလှုပ်ဆောင်ရမယ့်အခန်းကဏ္ဍကိုအစားထိုးလို့မရနိုင်ပါဘူး။ပဋိပက္ခတွေမှာပါဝင်ပတ်သက်နေကြတဲ့အုပ်စုအလုံးနိုင်ငံတကာဥပဒေတွေကိုလိုက်နာပြီးလုံခြုံရေးကောင်စီဆုံးဖြတ်ချက်အရလက်နက်ဆွဲကင်ပဋိပက္ခမှာအရက်သားတွေကိုအကာအကွယ်ပေးရမှာဖြစ်တဲ့အပြင်လူသားချင်းစာနာမှုအထောက်အကူတွေကိုလည်းအရောက်ပေးပို့ရမှာဖြစ်ပါတယ်လို့ပြောကြားသွားတာပါမြန်မာနိုင်ငံမှာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေအတွင်းအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပဋိပက္ခတွေဖြစ်ပွားနေတဲ့အပြင် ရခိုင်ပြည်နယ်ဘက်မှာလည်းပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းရိုဟင်ဂျာတိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့အရေးကိုအခုထိဖြေရှင်းနေရဆဲဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတာဝန်ကြီးကတော့ရိုဟင်ဂျာတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှအခုလိုပြောပါတယ်
။ In the absence of such safeguards,the forcibly displaced Rohingya in Bangladesh
country begins only tashi ye twet jan pe jet di account the ma paw la de twet Bangladesh ma yauk chi ni ja de Rohingya de ine ne mi mi tabo a lyaw taik ka chi chi an ye kin swa yakhan pi ne ko pyan nan yi ha a lan we ni ba de a chi ni ko po so si da ga lu da chin sa na mu a ku ni de a kan tat ne ya ni da jaw yakhan pi ne ma jan ga de Rohingya de ine ne sa na ye kha se wa lu pyat lat ni ba de nou a phin a ma khan jet di pe tha bi me Rohingya de paw ရက်ဆက်တဲ့ပြစ်မှုတွေကိုကျူးလွန်ခဲ့ကြသူတွေကိုလည်းစုံစမ်းစစ်ဆေးအပြစ်ပေးတာမျိုးတွေမတွေ့ရသေးပါဘူး
။လုံခြုံရေးကောင်စီရဲ့အစည်းအဝေးမှာ Saudi Arabia နိုင်ငံကလည်းရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးစိုးရင်စိတ်ပူကြောင်းနဲ့ပဋိပက္ခတွေအတွင်းအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်တိုက်တွန်းပြောကြားသွားခဲ့ပါတယ်။